တော်တော်ဒီဒီမှာလေလံနေတဲ့ကိုစလဲ213နေရာအတွက်ကြားဖြတ်ရွေးကောက်ပွဲကိုနှိုဝင်မာလ3ရက်နေ့မှာကျင်းပဖို့ရှိနေပြီးကိုစလဲလောင်းအမည်စင်းတင်ပြရမယ့်ရက်ကိုတလအတွင်းလောက်မှာကြေညာပွဲရှိနေပါတယ်။လောလောဆယ်မှာအစ်တဖွဲ့စည်းလိုက်တဲ့ပါတီဆယ်ပါတီလောက်လာမဲ့ကြားဖြတ်ရွေးကောက်ပွဲမှာပါဝင်ပွဲရှိနေပါတယ်။ဒီတင်းကတော့ VOA မြန်မာဘက်ရဲ့တင်ထောက်ကိုမိုးစောကပေးပို့ထားပါတယ်။
ဟုတ်ကဲ့ဒီပေါင်းစုရွေးကောက်ပွဲကော်မရှင်ကလာမယ့်နိုဝင်ဘာလ3ရက်နေ့စနေနေ့မှာကျင်းပမယ့်ကြားပြတ်ရွေးကောက်ပွဲမှာပြည်သူ့လွှတ်တော်ဒေနေယာအမျိုးသားလွှတ်တော်တနေယာတိုင်းဒေသကြီးနဲ့ပြည်နယ်လွှတ်တော်တွေအတွက်စစ်နေယာစုစုပေါင်း73နေရာအတွက်ကျင်းပမှာဖြစ်ကြောင်းမေလ10ရက်နေ့ညစွဲနဲ့ထုတ်ပြန်လိုက်တာဖြစ်ပါတယ်။ကြားပြတ်ရွေးကောက်ပွဲရဲ့သတ်မှတ်ကြေညာပြီးတဲ့နောက်မှာကိုစရယ်လောင်းအမည်စင်းတင်သွင်းရမယ့်ရက်ကိုမကြာမီကာလအတွင်းမှာထပ်မံကြေညာပွဲရှိကြောင်းလည်းရွေးကောက်ပွဲကော်မရှင်အဖွဲ့ဝင်ဦးမြင့်နိုင်ကပြောပါတယ
်မကြာနဲ့ဆက်ကြည့်ညံပါပါဟုတ်ကဲ့ဟုတ်ကဲ့ဘယ်နေ့ကိုတင်ရမယ်ဆိုပြီးတော့စီစဉ်ဖို့ဆိုပြီးတော့ခမကြီးတက်လာတော့မကြာပါဘူးနော်ခုတော့ဟိုဒီမဲစင်းတွေမဲစင်းတွေလုပ်နေတော့ပေါ့နော်မဲစင်းတွေ
ရောစင်မှာမှတ်ပုံတင်ပြီးသားပါတီအစ်စ်ကိုပါတီရှိနေပြီးမှတ်ပုံတင်လျှောက်ထားတဲ့၈လေးလုံးပြည်သူပါတီနဲ့တခင်ပါတီ၄ပါတီပေါင်းစည်းဖွဲ့စည်းပြီးမှတ်ပုံတင်ဖို့ပြင်ဆင်နေတာတွေလည်းရှိနေတာကြောင့်လာမယ့်ဂျာပြရွေးကောက်ပွဲမှာပါတီအစ်စ်စေပါတီတဲ့မင်းပါဝင်ပွဲရှိနေပါတယ်ရှင်းလေးလုံးမျိုးဆက်တွေဥဆောင်ဖွဲ့စည်းမဲ့ရှင်းလေးလုံးပြည်သူပါတီကလာမယ့်ဂျာပြတ်ရွေးကောက်ပွဲပါဝင်နိုင်တဲ့အခြေအနေကိုပါတီရဲ့ဒုတိယခေါင်းဆောင်ကိုရဲနိုင်အောင်ကအခုလိုပြောပါတယ
်ကျွန်တော်ကတရားဝင်နေတဲ့ပါတီဖြစ်ပြီးသွားပြီဆိုတော့၃နေရာကတော့မဖြစ်မနေဝင်ရမယ်ဒါတော့သိကြသွားပြီအဲတူတော့၃နေရာတဲ့ပုံဝင်မဝင်ဆိုတာကတော့တရားဝင်နေတဲ့ပါတီဖြစ်ပြီး COA အနေထားပါညာအားလုံးပေါ့ဒီလိုအားလုံးချုပ်ကိုသုံးသက်ပြီးမှဆုံးဖြတ်နိုင်မှာဖြစ်တဲ့အတွက်လောလောဆယ်တော့သုံးနေရာတဲ့ပုံဒီဘယ်နေနေရာဝင်မယ်မဝင်ဘူးဆိုတော့မပြောနိုင်ဘူးပေါ့နော်
။လာမယ့်ဂျာပြတ်ရွေးကောက်ပွဲမှာကချင်ပြည်နယ်မြစ်ကြီးနားမြို့နယ်ကမြို့သားလွတ်တော်အမှတ်1မဲဆန္ဒနယ်မှာကိုယ်စားလှယ်တနေရာအတွက်လည်းရွေးချယ်ဖို့ရှိနေတာပါ။အစ်စ်ဖွဲ့စည်းမဲ့ကချင်ပါတီအနေနဲ့ပါဝင်လာနိုင်တဲ့အခြေအနေကိုရရှိကချင်ပြည်နယ်ဒီမိုကရေစီပါတီဥက္ကဋ္ဌဒေါက်တာတူးကြာကအခုလိုပြောပါတယ်။
ကျွန်တော်ဒီပါတီလေပါတီပေါ့ပေါင်းစည်းဖို့ MOU ကဆိုထားပြီဗျာသူမယ်လမပုံစံတာအပြစ်တလုပ်သွားမှာပါဒီလိုရင်းယူရင်းစီတော့ပြန်ထားမယ်အဲ့ဒါဒီအော်တိုဘာလောက်ဆိုလို့ရှိရင်တော့ရေဂျစ်စတာကျလောက်ပဲလို့ကျွန်တော်ယူဆတယ်လေအဲ့ဒီလိုရှိရင်တော့ကျွန်တော်အဲ့ဒီပါတီကပဲတယောက်ကိုတွေးမယ်ရေဂျစ်စတာမကျသေးလေဒီပါတီပေါင်းစည်းရဲ့ဒါပြင်ဆင်လို့အပြစ်လာလို့လည်းဒီဆိုရင်ကျွန်တော်ရွေးလို့ရပြီအဲ့ဒီပါတီတွေကပဲတယောက်ရွေးဖို့စဉ်းစားထားတယ်ကကျွန်တော်အချင်းချင်းနဲ့တိုင်ပင်ထားတယ
်လာမယ့်နိုဝင်ဘာလမှာကျင်းပမယ့်ဂျာပြတ်ရွေးကောက်ပွဲမှာပြည်သူ့လွှတ်တော်အတွက်ချင်းပြည်နယ်ကံပက်လက်ရှမ်းပြည်နယ်လဲချရခိုင်တိုင်းဒေသကြီးတာမွေမန္တလေးတိုင်းဒေသကြီးမြင်းကျန်အမျိုးသားလွှတ်တော်အတွက်တချင်းပြည်နယ်မြစ်ကြီးနားနဲ့ပြည်နယ်နဲ့တိုင်းဒေသကြီးလွှတ်တော်တွေအတွက်မတူပီတမူအုတ်တွင်းတပိတ်ချင်းစတိတော်မင်းဘူးစိတ်ကန်းနဲ့မန္တလေးတိုင်းဒေသကြီးကချမ်းတိုင်းသာမဲဆန္ဒနယ်တွေပါဝင်မှာဖြစ်ပါတယ်။ပြီးခဲ့တဲ့2019ခုနှစ်ဧပြီလမှာလည်းဂျာပြတ်ရွေးကောက်ပွဲတစ်ချိန်ကျင်းပခဲ့ပါတယ်။အဲ့ဒီရွေးကောက်ပွဲမှာတော့လက်လက်မဲဆန္ဒနယ်19နယ်ရှိခဲ့ပြီးအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီက9နေရာစံတန်ရင်သားများဒီမိုကရေစီအဖွဲ့ချုပ် SNLD က6နေရာနဲ့အများဆုံးရခဲ့ကြပါတယ်